14 ချိန်မြောက်ဘင်္ဂလားပင်လယ်အော်ဒေသတွင်ကဏ္ဍဆောင်ဤပညာနှင့်စီးပွားရေးပူးပေါင်းဆောင်ရွက်မှုကနေဦးအစီအစဉ်ဘင်းစတက်နိုင်ငံခြားရေးဝန်ကြီးများအဆင့်စီအိုအေကိုဒီကနေ့နေပြီးတော့ MICC မြန်မာ International Convention Center မှာလက်ရှိကျင်းပနေရမှာအတွင်းရေးမှုချုပ်ဖြစ်သရီလန်ကာနိုင်ငံကအသံအမှတ်ကြီးဆွမစ်နာဂတလာကိုခန့်အပ်ဖို့နိုင်ငံခြားရေးဝန်ကြီးတွေဆွေးနွေးအတည်ပြုပေးခဲ့ပါတယ်။လက်ရှိကျင်းပနေတဲ့ဘင်းစတက်အစည်းအဝေးကိုသတင်းသွားယူတဲ့ရန်ကုန်ရုံးခွဲကကိုသားညုံဦးကသတင်းပေးပို့ထားပါတယ်ရှင
်။ဒီကနေ့ပြုလုပ်တဲ့ဒီဘင်းစတက်နိုင်ငံခြားရေးဝန်ကြီးများအဆင့်အစည်းအဝေးမှာတော့ဒီကဏ္ဍ14ခုမှာဘင်းစတက်အဖွဲ့ဝင်နိုင်ငံ9နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေကိုဘယ်လိုမြင့်တင်ဆောင်ရွက်သွားမလဲဆိုတဲ့ကိစ္စရပ်ကိုအဓိကဆွေးနွေးခဲ့ကြပါတယ်။နောက်ပြီးတော့ဒီဘင်းစတက်ရဲ့ပထမဆုံးအတွင်းမှုချုပ်ဒီထားရေးကိစ္စရာထားပါတယ်။နောက်ဒီအတွင်းမှုချုပ်ရုံးကိုဘယ်လိုမျိုးဖွဲ့စည်းပြီးတော့ဆောင်ရွက်သွားမလဲဆိုတဲ့ကိစ္စတွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်
။ကုံသွေးနဲ့ယင်းနီမြန်နာမှုနေပညာစွမ်းအင်တယူပုဆောင်ရေးနဲ့ဆက်သွယ်ရေးခီးသွားလုပ်ငန်းငါးလုပ်ငန်းစိုက်ပျိုးရေးယဉ်ကျေးမှုတာဝန်ကျင်တဲ့ဘေးရန်ရဲ့စီမံခန့်ခွဲရေးပြည်သူ့ကျန်းမာရေးပြည်သူချင်းချင်းဆက်သွယ်ရေးစီအမ်မှုရှာချရေးအကြံပေးမှုနဲ့နိုင်ငံဖြတ်ကျော်မှုကိများတိုက်ဖြတ်ရေးရာသီဥတုပြောင်းလဲမှုစတဲ့ကဏ္ဍ14ခုဖြစ်ပါတယ်။အဲဒီ14ခုမှာကျွန်တော်ပူပေါင်းဆောင်ရွက်မှုတွေတွင်းမြင့်လှုပ်ဆောင်သွားကြမယ်ဆိုတဲ့ဆန္ဒကတော့ကျွန်တော်နိုင်ငံခြားရေးဝန်ကြီးအားလုံးရဲ့စိတ်ထဲမှာတင်ပြတဲ့ထုတ်ပေါ်ဒီနေ့ပြောကြားသွားတာရှိပါတယ်။နောက်တစ်ခုတိုးတက်မှုကျွန်တော်အနေနဲ့ယူဆတာကတော့ Bimstep ဘွေးရဲ့ institutionalization ပေါ့။ဘွေးစည်းစတင်ပြီးထူထောင်လာမှာကျွန်တော်တို့မတည်ဒါကျွန်တော်လည်းခဏခဏပြောဦးပါတယ်ဒါကဘင်္ဂလားဒေ့ရှ်နိုင်ငံတက္ကမြို့မှာအတွင်မှုကြိုးရုံထူထောင်ပါမယ်ပထမဆုံးအတွင်မှုချုပ်ဖြစ်သတိလိုင်ငံနိုင်ငံသားမစ္စတာဆုနတ်နကန္ဒလာနော်အားလုံးသိပြီလားသူခံပါမယ်အဲ့ဒါကိုနိုင်ငံခြားရေးဝန်ကြီးများဆက်လက်ပြီးအတည်ပြုထားပါတယ်အမှန်မစင်းတဲ့အပြည့်တော့တချို့တစည်းရှင်တွေအစဉ်အဆက်ယူလာခဲ့ပြီပါပြီဒီနေ့တော့နိုင်ငံရေးဝင်များအစဉ်စီမဆက်လက်ပြီးဒီပြုထားတဲ့အတွက်ကျွန်တော်တို့မနက်ဖြန်လုံးမဲ့ဆမ်းမြင်မှာတော့ဒီအားတွေကိုဆက်လက်ပြီးဒီပြုဆောင်ရွက်သွားမှာဖြစ်ပါတယ်
။နိုင်ငံရေးဝင်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးထင်လင်းကဒီကနေ့စီဝေးနဲ့ပတ်သက်ပြီးတော့ပြောဆိုသွားတာပါ။ Best အဖွဲ့ကြီးအနေနဲ့ဖွဲ့စည်းခဲ့တာနှစ်တန်ကြာပြီမဲ့လို့အဖွဲ့စည်းအနေနဲ့ဒီအတွင်းမှူးချုပ်ရုံးလိုမျိုးဆောင်ရွက်နိုင်ခြင်းမရှိသေးပါဘူး။ဒါကြောင့်လည်းပဲအခုလုပ်တဲ့ဒီစီဝေးအတွက်မှာကဏ္ဍ14ခုတိုးမြင့်ပူးပေါင်းဆောင်ရွက်နိုင်ဖို့အတွက်အရေးကြီးတဲ့ဒီအတွင်းမှူးချုပ်ရုံးလေပတ်နိုင်ရေးကိစ္စကိုအဓိကထားဆွေးနွေးညှိနှိုင်းခဲ့တယ်လို့သိရပါတယ်။လာမယ့်မေလအတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဓာကာမြို့မှာဒီဘင်းစတက်အတွင်းမှုချုပ်ရုံးကိုစတင်ဖွင့်လှစ်ဆောင်ရွက်မယ်လို့သိရပါတယ်။ဒါပေမဲ့လည်းအဖွဲ့အစည်းအတွက်ဗဏ္ဍာငွေကြီးရမုံငွေအခက်ခဲရှိပြီးတော့တီးအတွက်ရမုံငွေရှာဖွေရေးကိုဘင်းစတက်အဖွဲ့ဝင်တွေကြားအပြင်အခြားပြင်ပကလည်းရှာဖွေသွားမယ်လို့သိရပါတယ်။ဘင်းစတက်အနေနဲ့ဆောင်ရွက်မယ့်စီမံကိန်းအလိုက်ငွေကြီးရှာဖွေနိုင်ဖို့ဖြစ်ပါတယ်။အခုပြုလုပ်တဲ့ဒီ14ချိန်မြောက်ဘင်းစတက်နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးတွင်ဆွေးနွေးချက်တွေကိုတော့မနေ့ပြန်လုပ်မဲ့3ချိန်မြောက်ဘင်းစတက်ထိပ်သီးစည်းဝေးပွဲမှာတီးပြုဆုံးဖြတ်မှာဖြစ်ပါတယ်။ထက်သီးစည်းဝေးကနေပြီးတော့ဒီဘင်းစတက်အဖွဲ့ဝင်ကြားစာချုပ်3ခုချုပ်ဆိုဖို့ရှိတယ်လို့သိရပြီးတော့အသေးစိတ်ကိုပြောဆိုထုတ်ပြန်တာတော့မရှိသေးပါဘူး။မနေ့ပြန်ထက်သီးစည်းဝေးပွဲမှာတော့သမရဦးသိန်းစင်ကနေပြီးတော့အဖွဲ့စကားပြောကြားဖို့ရှိတယ်လို့ပဲအစည်းအဝေးပြည်တော်နိုင်ငံအကြီးအကဲတွေရဲ့ပူးတွဲသင်းစာရှင်းလင်းပွဲတရားပြုလုပ်ဖို့ရရှိနေပါတယ်။ဘင်းစတက်အစည်းအဝေးအပြင်မှာတော့ဒီဘေးဘက်မှာအဖွဲ့ဝင်နိုင်ငံတွေအချင်းချင်းတရားတွေ့ဆုံမှုတွေလည်းရှိပါတယ်။မြန်မာနိုင်ငံအနေနဲ့ကတော့ဒီမြန်မာနိုင်ငံရဲ့ဝင်ကြီးနဲ့နီပေါလနိုင်ငံရဲ့ဝင်ကြီးတို့ကြားတရားတွေ့ဆုံခဲ့ပြီးတော့ကျမကြီးနဲ့ရင်ကျေးမှုဆန်ရပူပေါင်းဆောင်ရည်ကိစ္စရပ်တွေဆွေးနွေးခဲ့တယ်လို့သိရပါတယ်။အခုဒီနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုတော့အဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့ဘင်္ဂလားဒေ့ရှ်၊ဘူတန်၊အိန္ဒိယ၊မြန်မာ၊နီပေါ၊သရီလင်္ကာနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေတက်ရောက်ပြီးတော့ထိုင်းနိုင်ငံကတော့ဒီနိုင်ငံခြားရေးဝန်ကြီးကိုစားအထူးကိုယ်စားလှယ်တူပဲတက်ရောက်လာပါတယ်။ဘင်းစတက်အဖွဲ့ဟာပြောရမယ်ဆိုရင်တော့ဒီဖွဲ့စည်းခဲ့တာစနစ်ကျော်ခဲ့ပြီဆိုပေမဲ့ဒေသအဖွဲ့စည်းတရအနေနဲ့ထိထိရောက်ပူးပေါင်းဆောင်ရွက်မှုတွေအားနည်းခဲ့တာပါ။အိန္ဒိယနိုင်ငံရဲ့အရှိတ်ကြီးနိုင်ငံခြားရေးမူဝါဒအပေါ်တည်ပြီးတော့ဖြစ်လာတဲ့ဖွဲ့စည်းတရလည်းဖြစ်ပါတယ်။အထူးသဖြင့်ကတော့ဒီအရှိတောင်အရှာနဲ့တောင်အရှာကိုဆက်ဆက်ပေးထားတဲ့မြန်မာနိုင်ငံရဲ့အခမ်းကဏ္ဍဟာလည်းရေးပါပြီးတော့ပြီးခဲ့တဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကြောင့်လည်းအဖွဲ့အစည်းတွေမှာပူးပေါင်းဆောင်ရွက်မှုတွေအားနည်းခဲ့တယ်လို့ဝေဖန်မှုတွေရှိခဲ့ပါတယ်။မနေ့ပြန်မှာလုံးမဲ့ထိပ်သီးအစည်းအဝေးပွဲအတွက်တော့အိန္ဒိယဝန်ကြီးချုပ်မန်မိုဟန်ဆင်း၊ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာတို့လည်းမြန်မာနိုင်ငံကိုရောက်ရှိနေကြပြီဖြစ်ပါတယ်။မစ်ရှိတ်ဟာစီနာကတော့ဒီကနေ့နေ့လယ်ပိုင်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်နဲ့လွှတ်တော်မှာတွေ့ဆုံဆွေးနွေးခဲ့ပြီးတော့ဆွေးနွေးချက်တွေကိုတော့ထုတ်ပြန်ပြောဆိုတာမရှိပါဘူးခင်ဗျာ။